ီရန်ရဲ့လွတ်တော်ရွေးကောက်ပွဲတွေမှာမဲပေးသူအစီအတွက်52.5%ရာဂိုင်းနှုန်းသာရှိခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကတင်းကနေနေ့မှာပြောဆိုလိုက်ပြီးဒီပမာဏဟာဆိုရင်1989ခုနှစ်အီရန်အစ္စလာမစ်တော်လှန်ရေးနောက်ပိုင်းမဲပေးသူအနည်းဆုံးအစီအတွက်ဖြစ်ပါတယ်ဒီရေအတွက်ဟာဆိုရင်အမေရိကန်ရဲ့ပြင်းထန်တဲ့ဖိအားပေးမှုအောက်မှာအီရန်ရဲ့စီးပွားရေးနောက်အီရန်ရဲ့ဘာသာရေးခေါင်းဆောင်တွေအပေါ်မချေနှက်မှုကိုဖော်ပြတာဖြစ်နိုင်တယ်လို့လည်းလေ့လာသူတွေကပြောပါတယ်။မဲပေးသူနှုံတာကိုကြီးညာခဲ့တဲ့ပြည်ထရေးဝန်ကြီးအဗ်ဒူရီဇာရာဟာမီနီဖာဇယ်ကဒီအခြေအနေကလက်ခံနိုင်စရာဖြစ်တယ်လို့ပြောပါတယ်။မတော်တဆဖြစ်ရပ်တွေအများပြန့်နဲ့ကြုံတွေ့နေရတဲ့အချိန်မှာရွေးကောက်ပွဲကျင်းပခဲ့ရတာဖြစ်ကြောင်းလူပေါင်း186ယောက်သေဆုံးခဲ့တဲ့ယူကရိန်းလေယာဉ်ကိုအီရန်ကမှားယွင်းပစ်ချခဲ့တဲ့လေယာဉ်ပစ်ချမှုကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့ရာသီဥတုဆိုးရွားနေတာတွေကိုဝန်ကြီးကထောက်ပြပါတယ်။အီရန်ရဲ့2016ခုနှစ်ရွေးကောက်ပွဲအတွင်းမှာတုန်းကမဲပေးသူ62ရာဂိုင်းနှုန်းရှိခဲ့ပြီးနိုင်ငံရဲ့အစ္စလာမစ်တော်လှန်ရေးနောက်ပိုင်းမဲပေးသူကပုံမှန်အဖြစ်90ရာဂိုင်းနှုန်းအထက်မှာရှိခဲ့တာပါ။